ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာမြန်မာတပ်မတော်နဲ့တိုင်းနယ်လက်နက်ကိုင်မဟာမိတ်တပ်ဖွဲ့တို့ကြားမှာတိုက်ပွဲပြင်းထန်စွာဖြစ်ပွားနေကြတာ10ရက်မြောက်နေ့ရှိနေပြီဖြစ်သလိုဒေသအနှံမှာလည်းတိုက်ပွဲတွေဖြစ်ပွားနေသေးပါဒီလိုဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေကစိုးရင်ကြောက်လန့်မှုနဲ့တူတရုတ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်နေရပါတယ် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားတာကိုနားဆင်ပါရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာမြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်။ဒီကနေ့ဖြစ်ပွားခဲ့တဲ့တိုက်ပွဲချင်းနေနဲ့ပတ်သက်လို့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုဖွဲ့ဝင်တန်းပလောင် TNLA ဖွဲ့ရဲ့နိုင်ငံခြားဆက်ဆံရေးတာဝန်ခံတပ်ပန်းလှကခုလိုပြောပါတယ်။တရား
မှတ်မှန်မှုဆရာနဲ့မြန်မာနိုင်ငံမှာပဲမှာအဲဒီနံပေါင်းတပ်ဆိုင်တဲ့မှာဖြစ်တယ်ကြံတဲ့အချိန်မှာဒီနေ့ဒီကုန်းဘက်မှာလည်းဖြစ်တယ်။ဒီနေ့လည်းနာမည်မကူကမှာဆက်ပြီးလည်းတစ်ချီဒီလမ်းတစ်ခေတ်အရရှိတယ်ပေါ်သေးတာပေါ့နော်။ညနေ၈နာရီမှာလည်းဒီမန်နောင်းနံပါတ်၈ဘက်မှာလည်းဒီသဘောရဆက်ဖြစ်နေပါဘူး။ခုဒီမနေ့တိုင်းမှာလည်းဒီသင်္ကားရောတကားရောအများကြီးတက်လာတယ်။ဒီအင်္ဂါမှာပဲတက်လာတယ်သူတို့
ဒီမနေ့ဖက်မှာမူဆယ်မြို့နယ်နန်းတောင်းနဲ့ပန်းဆိုင်စွန်လုံဒေသဘက်မှာတိုက်ပွဲဖြစ်ပွားနေတယ်လို့မွန်ဂိုဒေသဘက်မှာလည်းတိုက်ပွဲပြင်းထန်ဖြစ်ပွားနေစေလို့တပ်ပန်းလှကပြောပါတယ်။မွန်ဂိုဒေသဘက်မှာတော့မြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေစေလို့မွန်ဂိုဒေသခံလူကအခုလိုပြောပါတယ်
။ဒီနေ့လည်းလင်းပြန်လာတိုက်တယ်၊မှတ်ကမဲ့ပြန်ထွက်သွားတယ်။လင်းပြန်ကြီးကြီးပြေလာဖြစ်တယ်၊ပြင်းထန်တယ်၊ဆန့်ထန်တယ်။အဖို့အပြည့်တွေလို့ထုတ်တယ်၊ဒုက္ခရောက်နေတယ်။တချင်းချင်းကြတော့ခုတင်တော့တိုက်ပြီးပြင်ကြတာ၊ပြင်ကြတော့အခုဒုက္ခရောက်တာတော့ကျွန်တော်ဒီလိုဒီပါ
။မွန်ဂိုဒေသခံများစုဟာတရုတ်နယ်စပ်ကိုထွက်ပြေးသိမ်းရှောင်နေရတယ်လို့လည်းသူကဆိုပါတယ်။မနေ့ကလည်းကိုခိုင်မြို့နယ်မန်နောင်နဲ့နံပါတ်ကြီးရွာကြားနဲ့နန်းအောင်နန်းပေါ်ချောင်းတရာကြားမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။မနေ့ကနဲ့ဒီကနေ့ထိတော့မြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတို့ကြားမှာတိုက်ပွဲကျင်းဆဲကျင်းထက်မနည်းဖြစ်ပွားခဲ့တယ်လို့တပ်ပန်းလှကပြောပါတယ်။ခေါင်းဆိုင်ဒေသဘက်မှာတော့ဒီကနေ့မှာလက်နက်ကြီးတွေနဲ့ပြေကတ်မှုအနည်းငယ်ရှိတာကလွဲလို့တိုက်ပွဲတွေငြိမ်သက်နေတယ်လို့ခေါင်းဆိုင်တိုက်ခါတော်ရဆရာတော်ဦးစင်ဟန်လှကပြောပါတယ်။
သမတော်ကပြင်လိုက်တဲ့အမြောက်၃လလုံးလာကြတဲ့လဲလို့အကုန်လုံးတော့အခုနေနေကြ။ဒီကျွန်တော်တို့ဒီမန်းယံ၊နောင်ချောင်း၊နောင်ခဲအီယွာနဘီဒီမှာကြတယ်ကြ။ဒီဖြည်တာတော့ကျွန်တော်တို့ယွာနဘီမှာဖြည်တော့ကျွန်တော်တခြားဖြည်တာတော့ဘာမှမကြရဘူ
း။ဒီကနေ့မနေ့မှာမူဆယ်နဲ့နတ်ဖက်ကကြားမှာရှိနေတဲ့စွန်လုံတရားကိုတပ်ပေါင်းစုအဖွဲ့ကနေမိုင်းခွဲခဲ့တာကြောင့်ဆက်သွေးရေးလမ်းကြောင်းထိခိုက်သွားတယ်လို့မူဆယ်ခရိုင်ထွေထွေအုပ်ချုပ်ရေးဦးစီးဌာနကဦးစီးရရှိဦးစော်မင်းကဆိုပါတယ်။
ဒါကမိုင်းခွဲသွားတော့လေးပြီကျော်ပျက်စီးသွားတာပေါ့ဒါကကြံငယ်ကွန်ကရစ်ဒါကကြံငယ်ဒီအင်းနဲ့တည်ရတဲ့အဖွဲ့တွေဥပုံဖွဲ့ပါပဲအဲ့ဒါကတော့ကေဘယ်လိုင်းဓာလေးပြတ်သွားတာပေါ့အဲ့ဒါကြောင့်မို့ဒီပုံဆက်တဲ့ခေါင်းမူကထွက်ကျပါလို့အဲ့ဒီအင်းကြီးတွေကတော့တုံးလို့မရဘူးဖြစ်သွားတာပေါ့ကားတော့ဒီစင်နိုင်ခွဲမှာပြန်သွားလို့ရအောင်သူတို့လည်းတက်နေတော့ပြင်လာတော့
ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့တမတော်ပိုင်မြဝတီသတင်းမှာတော့နေမြေလုံခြုံရေးယူထားတဲ့တမတော်ရိတ်ခါရင်သန်းကို KIA TNLA ပူပေါင်းဖွဲ့ရ30တို့ကနေစွန်လုံတရားကိုမိုင်းခွဲဖောက်ခွဲဖျက်ဆီးပြီးတမတော်ရင်သန်းကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့လို့ပြန်လည်တိုက်ခိုက်ခဲ့ရမှာတမတော်ဘက်ကနေ RPG တနတ်တလက်ဘုံသီးတလုံး M22G အိမ်တစ်ခုနဲ့ M22G 30တောက်တို့တင်းစီရမိခဲ့တယ်လို့တမတော်စစ်ကြောင်းကစစ်တီတူထိခိုက်တန်ရာရရှိခဲ့တယ်လို့ဒီကနေ့မှာဖော်ပြထားပါတယ်မင်းညကလည်းမူဆယ်မြို့သွင်းမှာ၃နေရာထက်မနည်းဘုံပောက်ကွဲမှုဖြစ်စဉ်ဖြစ်ပွားခဲ့တယ်လို့နိုဝင်ဘာလ29ရက်နေ့မှာမူဆယ်မြို့မိတ်ဝင်းရပ်ကွက်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲရုံးကိုပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးအတန်ငယ်ပျက်စီးမှုဖြစ်ပွားခဲ့ပါတယ်။မြောက်ပိုင်းမှာမိတ်တပ်ပေါင်းစုအနေနဲ့အခုလိုတိုက်ပွဲကာလတွင်ရဲစခန်းစစ်သားစခန်းနီးဝန်းကျင်တွေမှာညအချိန်မတော်တွာလာခြင်းကိုရှောင်ရှားကြဖို့သတိပေးနှိုးဆော်ထားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့မှာတိုင်းတားလက်နက်ကန်ဖွဲ့တွေပေါင်းပြီးတော့ရှမ်းပြည်နယ်မူဆယ်မြို့နယ်အနီးဝန်းကျင်ဒေသကစစ်သားရဲတပ်ဖွဲ့စခန်းတွေပြင်တရ9မိုင်နယ်စပ်ကွန်တွေရေးစခန်းကိုပါပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ဒီပြစ်ခတ်မှုကနေအစပြုပြီးရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်မြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတို့ကြား30ရက်ခန့်တိုက်ပွဲဆက်မပြတ်ဖြစ်ပွားခဲ့တယ်လို့မွန်ဂိုဆိုင်းဖောင်ဝန်တိန်အပါဝင်တရုတ်နယ်စပ်တခြားမှာရှိတဲ့ရွာပေါင်း30နီးပါးကရွာသား9000နီးပါးဟာစစ်ပြေးဒုက္ခတွေအဖြစ်နဲ့တရုတ်နိုင်ငံထဲကိုထွက်ပြေးသိမ်းရှောင်နေရပါတယ်။ရှမ်းပြည်နယ်ရှမ်းမြောက်ဒေသဘက်မှာဖြစ်ပွားနေတဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့အပြစ်မဲ့ပြည်သူတွေကိုထိခိုက်တယ်လို့နိုင်ငံတော်ချုပ်ချာတည်ငြိမ်အေးချမ်းမှုနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်စေတာကြောင့်မနေ့ကပြည်သူ့လွှတ်တော်မှာအရေးကြီးအဆိုတရတင်သွင်းခဲ့ရမှာကန့်ကွက်သူမရှိဘဲအတည်ပြုခဲ့ပါတယ်။တိုင်းဒါမဟာမိတ်တွေအနေနဲ့ကတော့မြန်မာတပ်မတော်ကနေတိုင်းဒါဒေသတွေမှာထိုးစစ်တွေကိုအဆက်မပြတ်ပြုလုပ်နေတဲ့အတွက်တံပြန်တိုက်ခိုက်ရတာဖြစ်ကြောင်းနဲ့အစိုးရအနေနဲ့ထိုးစစ်တွေကိုရပ်တန့်ဖို့ကိုလည်းတောင်းဆိုထားပါတယ်ခင်ဗျာ။